ကျွန်တော်ညဝင်အောင်ပါခင်ဗျာမြန်မာနိုင်ငံမှာဒုက္ခသည်အရေးချုပ်ရင်းမှုဆိုရင်ငြိမ်းချမ်းရေးတည်ဆောက်ဖို့လိုပြီးမြန်မာအစိုးရနဲ့တပ်မတော်ဘက်ကငြိမ်းချမ်းရေးကိုအစာပြုတ်လက်ကမ်းဖို့လိုတယ်လို့စစ်ပေးဒုက္ခသည်တွေကိုကူညီထောက်ပံ့နေတဲ့အမေရိကန်ပြည်ထောင်စုရောက်တိုင်းရင်းသားအဖွဲ့အစည်းတချို့ကကမ္ဘာဒုက္ခသည်များနေ့မှာပြောဆိုလိုက်တဲ့အကြောင်းကိုတင်ပြချင်ပါတယ်ဒုတိယကမ္ဘာစစ်ပြီးချိန်ကစလို့နှစ်ပေါင်း80ကျော်ရှည်ကြာလာတဲ့မြန်မာနိုင်ငံရဲ့လက်နက်ကင်ပဋိပက္ခနဲ့အတူတိုင်းရင်းသားနေသားဒေသတချို့မှာဒုက္ခသည်စခန်းတိုးလာပြီးအခုလိုကိုဗစ်ကာယောဂါကာလလိုအပ်ချက်တွေအတွက်ကချင်စစ်ဆောင်စခန်းတွေနဲ့ရခိုင်နဲ့ချင်းစစ်ဘေးဒုက္ခသည်တွေအတွက်ပါငွေကြေးထောက်ပံ့ကူညီနေတယ်လို့ဝါရှင်တန် DC အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုကွန်ဆန်က VOA ကိုပြောပါတယ
်ပြည်ပရောက်ကချင်တိုင်းရင်းသားရဲ့အစလုံးပေါင်းပြီးမှ300ကျော်တော့ကျွန်တော်တို့အခုကြောက်ရတာပေါ့အဲ့ဒါဆိုတဝက်ကတော့ကျွန်တော်တို့ကချင်ပြည်ပကိုဗစ်ကြောင့်ဖေးတင်နေတဲ့ IDP လို့ခေါ်ရမယ်စစ်ဘေးချောင်းတိုင်းရင်းသားတွေဆိုပို့ပေးတယ်နောက်တစ်ခုကတော့အကုန်လုံးတည့်ရဲ့အတိုင်းပဲအခုဒီ AA နဲ့တိုက်ပွဲဖြစ်နေတဲ့အချိန်မှာတကယ်စစ်ဘေးကနေတင်းချောင်းနေရတဲ့ရခိုင်တိုင်းရင်းသားနဲ့ချင်းတိုင်းသားတွေကိုကျွန်တော်တို့ဂျန်နဲ့အသိန်းတရားကျော်အဲ့ဒါကိုပို့ဖြစ်ပါတယ်ခင်ဗ
ျအလားတူတက်မတော်နဲ့ရခိုင်လက်နက်ကန် AA တက်ဖွဲ့ကြတိုက်ပွဲတွေကြောင့်ထွက်ပြေးနေရတဲ့ရခိုင်စစ်ဘေးဒုက္ခသည်တွေကိုငွေကြေးပံ့ပိုးလှူဒါန်းခဲ့ကြောင်းရခိုင်အမေရိကန်လူမှုအဖွဲ့အစည်းတို့ကကိုသိန်းထွန်းဆောင်ကပြောပါလေ
ကျွန်တော်တို့ဒီအမေရိကန်ပြည်နယ်50မှာရှိတဲ့ရခိုင်တွေရောရခိုင်မဟုတ်တဲ့တခြားသူပြင်းတဲ့လူတွေရောဈေးကနေပြီးတော့ကျွန်တော်တို့အလှူငွေတွေတက်တိုက်ကောက်ခံပြီးတော့ဘုဘမှာဒုက္ခတွေတွေလက်ထဲကိုဓာတ်အကူအညီပေးနေတဲ့အဖွဲ့အစည်းတွေကိုကျွန်တော်တို့ကူညီပေးနေပါတယ်ဒီကိစ္စအလုပ်ပစ်ပေါ်တော့ငါးပေါင်းပြီးပါပေါ့နော်ကူညီနိုင်တာရှိပါတယ
်တမရဟောင်းဦးသိန်းစိန်လက်ထက်ကစခဲ့တဲ့ငင်းငင်းကြီးလုပ်ငန်းစဉ်ကလည်းအဲ့ဒီအစိုးရလက်ထက်အတိပြည်စုံအောင်မြင်ခြင်းမရှိသေးပါဘူးမြန်မာနိုင်ငံမှာဒုက္ခသည်အရေးပါပြဖို့ဆိုရင်အစိုးရနဲ့တက်မတော်ဘက်ကငင်းငင်းကြီးလက်ကိုအစာပြုတ်ကမ်းလှမ်းဖို့လိုတယ်လို့ကိုသိန်းထွန်းဆန်ကမြင်ပါတယ
်ဒီဝါဒုက္ခသည်များနေ့တော်တော်ပြောနေတာကစစ်တပ်ကဒီအရက်သားအစိုးရတို့အမိခံထားတဲ့အစိုးရကိုတစ်ခုလုံးပေါင်းပြီးတော့ဒီလိုဒုက္ခသည်တွေဆက်ပြီးတော့မပွားလာရအောင်ငင်းငင်းကြီးပေါ်ဆောင်တဲ့နေရာမှာလဲမြန်မာအစိုးရနဲ့မြန်မာစစ်တပ်နဲ့ကနေပြီးတော့စပြီးတော့ initiate ပေါ်အစာပြုတ်ပြီးတော့တိုင်းရင်းသားရဲ့အကျိုးကိုဦးစားပေးပြီးတော့သူတို့ဆောင်ရွက်ဖို့ပြင်ပါတယ်။အဲ့ဒီလိုမှပဲဒီစစ်တွေငြင်းငြင်းပြီးတော့ဒုက္ခတွေတွေပတ်ပြောက်သွားမှာဖြစ်ပါတယ
်။ငြင်းငြင်းရမှမြန်မာနိုင်ငံဟာကမ္ဘာအလယ်မှာတင့်တယ်နိုင်မှာမို့နိုင်ငံခေါင်းဆောင်တွေတတိရှိရှိဆုံးဖြတ်ဖို့လိုတယ်လို့ကိုကွန်ဆန်ကတိုက်တွန်းပါတယ
်။အစိုးရတွေကလည်းတကယ်တတိရှိရှိတိုင်းရင်းသားအလုံးကိုကျမကိုဖန်တီးနိုင်တဲ့အခွင့်အရေးပေးလိုက်ပါလို့တောင်းဆိုချင်ပါတယ်ခင်ဗျာ။ငြင်းချမ်းရင်ရနိုင်မှကျွန်တော်မြန်မာပြည်ကကပ္ပလည်းမှတင့်တယ်နိုင်ငံဖြစ်လာပဲလို့သူယုံကြည်ပါတယ်
။မြန်မာနိုင်ငံမှာပြည်တွင်းအဝိန်ဆွန့်ခွာနေရတဲ့ဒုက္ခသည်ပေါင်း၄သိန်းခွဲကျော်ရှိပြီးပြည်ပကိုထွက်ပြေးရတဲ့ဒုက္ခသည်ပေါင်း3000ကျော်ရှိပါတယ်။ဒါဟာကပ္ပဒုက္ခသည်68တန်းရဲ့အစိတ်ပိုင်းတစ်ခုဖြစ်ပါတယ်ခင်ဗျာ။